စစ်တပ်ကနေပြီးတော့နိုင်ငံတဝန်းမှာလုံခြုံရေးပိုတင်းကျပ်ထားပြီးတော့ရှာဖွေစစ်ဆေးဖမ်းဆီးတာတွေကိုနေဘက်မှာရောညဘက်တွေမှာပါဇက်တိုက်လိုလှုပ်ဆောင်လာနေပါတယ်။ဒီကြားတွေကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေတယ်လို့ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေကလည်းနေရာတချို့မှာရှိနေပါတယ်။ရဲတော်ကြားဆန္ဒပြပွဲမရှိခဲ့တဲ့ရန်ကုန်မှာတော့ဒီကနေ့ဆန္ဒပြပွဲတစ်ခုရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းအလိမ်မာကတင်ဆက်ထားပါတယ်။
ရန်ကုန်စမ်းကြောင်းမြို့နယ်မှာမနေ့ညပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးပြီးလူတချို့ကိုဖမ်းဆီးသွားတဲ့အကြောင်းမြေအောက်လှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်ပြီး Octopack ဆိုနာမည်ပေးထားတဲ့ဆိုတဲ့အဖွဲ့ရဲ့တာဝန်ရှိသူတူကပြောပါတယ်
။ဂျာမီကလောက်ကတော့သူတို့ဒီဟိုညဘက်တံမုံကြီးရဲ့သူတွေဖြစ်တယ်ပြီးတော့ညဘက်ကိုကျွန်တော်တို့ဟိုစေးကိစ္စလေးဒီစေဝါကိစ္စလေးဒီ branch ကိစ္စလေးအောက်ကြီးကိစ္စလေးနဲ့ထွက်တဲ့သူတွေဖြစ်ပါတယ်ဗျ။ထွက်တဲ့သူတွေကိုသူတို့အနေနဲ့ဟိုရိုင်းနေပြီးဖမ်းဆီးတယ်ပြီးတော့သူတို့အမှုတစ်ခုခုတက်မယ်ပေါ့နော်။အမှုတစ်ခုအဲ့လိုမျိုးသူရထားတဲ့တည်နေအမှုတစ်ခုတက်တာမျိုးတွေသူတို့အပေါ်ကလည်းဒီမှုကိုပနေရသိရအောင်ဖမ်းဆိုရရအောင်ပေါ်ထုတ်ဆိုရဟာမျိုးတွေကြတယ်သူတို့ဒီတုံညာလူကိုဆွဲပြီးတော့ကောင်းနေတက်လိုက်တာမျိုးတွေဒါလည်းအရင်တော့ကလည်းအရင်တော့ကအဆက်ဆက်ကွာသူတို့အနေနဲ့ဒီစနေဟောင်းယူဒီလိုမှမဟောင်းယူတူတွေနဲ့ပြန်သုံးနေကြတာဖြစ်ပါတယ
်။ရန်ကုန်မှာစစ်တပ်ကလုံခြုံရေးတင်းကျပ်ထားပြီးအရက်ဝတ်တွေနဲ့ကင်းမုံစောင့်ကြည့်နေတာတွေရှိတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးဒီကနေ့မှပြန်ထွက်ခဲ့တယ်လို့လည်းအဲ့ဒီအဖွဲ့ကလူကပြောပါတယ်
။ဟိုကျွန်တော်အပိုင်းအစီရေလည်းဟိုပြီးရတဲ့နေပေါ့နော်အကုန်လုံးကလည်းများလာပြီးပြီးတော့ဟိုတလန်တွေဟိုဒီစားပါတွေရခါရီရတဲ့ဟိုချီရှုပ်နေကြတယ်ပေါ့နော်ဒါသူတို့လည်းတတိနေကြတာတော့အလိုမျိုးကြီးအဖန်ကြီးများနေကြတော့အနေနဲ့ဒီတပိတ်ကြီးနေဝါတယ်ပေါ့နော်တပိတ်ကြီးနေဝါတဲ့အချိန်မှာကျွန်တော်တို့အနေနဲ့ဟိုအရှင်ဆုံးကတော့ပဲကျွန်တော်တို့ဟိုနီလန်းဟောင်းပြန်သုံးနေကျွန်တော်တို့ရက်ကွက်ပြီးဒီမျိုးနေတွေရနေပြီးတော့မျိုးနေတစ်ခုချင်းညားနေပြန်စားကြမယ်ဆိုပြီးတော့ကျွန်တော်တို့ဒီဂျိုင်းကနေပြီးတော့ထွက်ဖြစ်တာပါခဏနေအင်အားတော့ကျွန်တော်တို့20ကျော်လောက်ပဲပါလေခင်ဗ
ျစကိုင်းတိုင်းမုံရမျိုးကအလုံးရဲစခတ်မှာမင်းညာ9နာရီဝင်းကျင်လောက်ကပောက်ကွဲတံတစ်ခုကြားရပြီးတဲ့နောက်ပြစ်ခတ်တံတချို့ကိုဇက်တိုက်ကြားခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒါဆိုအဲ့ဒီကျွန်တော်တို့အဲ့ဒီလုံစက်တန်းတစ်ခုဝင်မှာဟိုကဘုံကွဲတယ်လို့ပြောရတယ်။ဘုံကွဲပြီးတဲ့နောက်မှာတနက်တန်ရှစ်ချက်လောက်ထွက်လာတယ်ပေါ့။ဘယ်လောက်ပဲကျွန်တော်သိရတယ်။အဲ့ဒီနောက်ဆက်တယ်ကျွန်တော်တို့မကြားမိဘူးပြ။ဘာလို့လဲဆိုတော့ကျွန်တော်စုံစမ်းနေတယ်ဆိုတော့နည်းနည်းလေးညံ့နေလို့လေ။ကျွန်တော်တို့အပြင်းနေပြစ်သွားပါတော့။ဘုံနဲ့အရင်ကြားတာ။ဘုံနဲ့ပြီးမှတနက်တန်ကြား။ကျွန်တော်တို့အထင်ပြောရတော့အဲ့လိုလာခွဲတဲ့လူတို့ရှမ်းပြစ်တာပေါ့။ချစ်ချက်လောက်တော့ကြားတယ်
။မုံရမှာလည်းလုံခြုံရေးပိုးပြီးတင်းကျပ်ထားတယ်လို့မြို့ကန်တို့ကပြောပါတယ်
။မုံရမှာကတော့ဒီနေ့တူစုကဒီနေ့ဒီသူတို့မထွက်ရဆိုရဲအမိတ်မှာလမ်းပေါ်မှာတယောက်မှမနေရဘူးဆိုပြီးအောက်ဆီဂျင်တန်းနဲ့အဖွဲတွေရောဘယ်သူမှမနေရဘူးဆိုပြီးပြောသွားတယ်မှာ။အခုအချုပ်ကားတွေကလည်းတမာလမ်းမှာတို့ပေ80လမ်းမှာတို့အာဂန်ဒီလမ်းပေါ်မှာအကုန်စောင့်နေတယ်မှာ။အကုန်လုံးကိုဒီသူတို့မထွက်ရဆိုရဲအချိန်မှာထွက်ရင်တို့အဲ့ဒါအကုန်လုံးဖက်ပြီးတော့ဖမ်းပါတယ်ပြောတယ
်ကလေးမျိုးမှာဩဂတ်စ်လ18ရက်မနေ့ကစပြီးစစ်တပ်ကလုံခြုံရေးတည်ကျပ်တာတွေအစ်စ်အစေးတွေနဲ့လှုပ်ရှားမှုတွေပြန်များလာတယ်လို့ကလေးမျိုးခန့်တူကပြောပါတယ
်မနေ့ကစပြီးပြန်လှုပ်ရှားဒီနေ့လည်းအခုမနေ့တင်ဟိုတို့လှုပ်ရှားမှုတွေရှိတယ်ဒါ20ဒီလောက်နဲ့တော့အမင်းကြီးထိုးပြီးဟောနေတဲ့ဒီမှာတောင်တန်းကိုသွားတာပြည်ဒီကလေးကံကောလမ်းပေါ်မှာလည်းမနေ့ကတို့ပိုင်းနေဆွဲခံရလက်ရှိတော့အခုရပိုင်းကတော့အရင်ထက်စာရင်ပုံပြီးမှကိုစုံစမ်းရေးလက်ကျင်းနေလို့ရှိတယ်။နောက်ပြီးတော့ဒီကလေးမျိုးထိုမှာလမ်းဆွမ်းနာမှာဒီ GDP ရှိရပါတော့နော်။ GDP အဲ့ရဲ့ရှိရနေစပြီးတော့သူတို့တောက်လျှောက်ကင်းပုံးနေပြီးသားတောက်လျှောက်စုံစမ်းရေးတွေရှိရပါအဲ့လမ်းတွေမှာကလေးကံကောလမ်းတောက်လျှောက်လေ။ညလုံးကတော့ဒီစနက်တွေဖောက်ကြံတွေကြားရပြီးတော့သူတို့တွေအစီ30ကျော်ဝင်လာတယ်နော်။ကံကောဘကနေဝင်လာပြီးမှအဲဒီလိုဝင်တဲ့ချိန်က9နာရီပဲ10နာရီကတော့မှစနေပြီးပေါက်တာပဲရှိသေးတယ်။ပြန်လည်ပြစ်တာမျိုးတော့မဟုတ်ဘူးပေါ့။ဒီလိုဘကနေလည်းပြစ်တယ
်။ဒီကနေ့နေ့လယ်ပိုင်းကဖြာပုံမြို့မှာစစ်ကောင်စီတရင်ပေးလို့ဆွဆွဲခံရသူအမျိုးသားတဦးတနက်နဲ့အနီးကပ်ပြစ်ခတ်ရပြီးတေဆုံးပါတယ်။မကွေတိုင်းဒေသကြီးရေစကြိုမြို့ကစူပေါင်းရုံအတွင်းမှာဒီကနေ့မနက်ပိုင်းကဘုံနှလုံးပေါက်ကွဲခဲ့ပါတယ်။အခုလိုအခြေအနေတွေအောက်မှာပဲကလေးမန္တလေးရန်ကုန်ရွှေဘိုမွန်ပြည်နယ်ပေါင်မြို့စတဲ့ဒေသတချို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရှင်။